တရုတ်နိုင်ငံသားပိုင်အွန်လိုင်းလောင်းကစားဟိုတယ်ကိုထိုင်းအနာပိုင်တွေကဝင်ရောက်စီးနှင်ရမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသား200နီးပါးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့အင်ထရာခီရီလန်က F4 မီရှိတဲ့၄ရက်အဆောက်အဦဟိုတယ်ကိုဂျွန်လ18ရက်နေ့ညနေကမှုကင်းနေနေအထူးတပ်ဖွဲ့အမှတ်6ရဲတပ်ဖွဲ့နဲ့စစ်တပ်အပါအဝင်အင်အား90လောက်နဲ့ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဟိုတယ်အတွင်းမှာမြန်မာထိုင်းနဲ့တရုတ်နိုင်ငံသားလောင်းကစားဝန်ထမ်း185ယောက်နဲ့အတူကွန်ပျူတာအလုံးတရာဗန်ဆာအုပ်တွေပါတပ်တွေဖြစ်ဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးနေနေတပ်ဖွဲ့မှုကတော့အခုလိုပြောသွားပါတယ်။ไ
ปเป็นปริเสธแล้วก็จะมีการตรวจสอบตรวจขยายผล
လူတွေရဲ့တန်ကြားချက်အရတရားမဝင် online လောင်းကစားလုပ်ငန်းတွေကိုလိုက်လံရှင်းလင်းနေတာပါ online လောင်းကစားလုပ်ငန်းတွေကနေရလာတဲ့ငွေတွေကိုငွေကြေးဆိုင်ရာခဝါချပေးနေသူတွေဒီလုပ်ငန်းကိုနာမည်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုလည်းဆက်လက်အရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါလောင်းကစားဟိုတယ်ပိုင်ရှင်တရုတ်နိုင်ငံသားကတော့ထပ်ပြေးလွတ်မြောက်သွားကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ် COVID-19 ကာယရောဂါကြောင့်အရေးပေါ်ကာလမှာထိုင်းမြန်မာနယ်စပ်ပိတ်ထားချိန်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အတွင်းမှာတရုတ်နိုင်ငံသားပိုင်လောင်းကစားရုံတွေအများအပြားလာရောက်အခြေစိုက်ဖွင့်လှစ်လာတာကိုနေမြေကန်လူထုတွေကသတင်းပေးတိုင်ကြားမှုတွေကြောင့်အခုလိုမျိုးအထူးမှုကင်းနှိမ်နင်းရေးတပ်ဖွဲ့တွေကဖော်ထုတ်ဖမ်းဆီးခဲ့တာပါမဲဆောက်မြို့ရဲ့တပ်ဖက်ကမြန်မာနိုင်ငံကရင်ပြည်နယ်မြောက်ဝတီအာဏာပိုင်တွေကလည်းမြောက်ဝတီခရိုင်အတွင်းကလောင်းကစားရုံတွေကိုရှင်းလင်းဖမ်းဆီးနေတာကြောင့်လည်းလောင်းကစားရုံပိုင်ရှင်တွေဟာထိုင်းတက်ကန်းကိုပြောင်းရွှေ့အခြေစိုက်လာတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ကရင်ပြည်နယ်မြောက်ဝတီခရိုင်အုတ်ချွတ်ရည်မှုဦးတည်ဆောင်ကတော့ဒီရက်ပိုင်းမှာလောင်းကစားလုပ်ငန်းတွေကိုဇက်တိုက်အရေးယူမှုတွေလုပ်နေတယ်လို့လည်းအခုလိုပြောသွားပါတယ်
။ဟို online နဲ့ဆက်ဆက်တာပေါ့မှာလေ။ဒီနှစ်သမိုင်းတော့ကတော့တို့စပုတ်ပေါ်မှာကွန်ပျူတာအလုံး900ကျော်လောက်ရှိတာတစ်ခါရှိတယ်။နောက်တစ်ခါပြီးခဲ့တဲ့ကာလအတွင်းမှာတော့ကျွန်တော်တို့မြောက်ဝတီမှာအကြံပေးမှာပေါ့နော်။ဒီ online ရေးဆက်ဆက်ပစ္စည်းတွေဒါကတော့ကျွန်တော်တို့ဒီအရင်ဒီလိုဆိုင်ဘာခရိုင်းနဲ့အင်းဒီချင်းနဲ့ပြည်သူတွေရဲ့စိတ်ကြေတရားဆက်ခါအောင်မှာဒီအပိုင်းကွာပေါ့ဒီလောင်းစားနဲ့ပတ်တိုင်တော့ငားကိန်းတောက်ချုံမှုများရှိတော့နေနေမနေရဆိုငားကိန်းနှစ်ခုရှိတယ်လောင်းစားယုံခေါ်တာပေါ့အဲဒီတော့တောက်ချုံတော့အေးအေးမရှိနေတော့ပဲ
အခုဆိုရင်လောင်းကစားရုံကိုသွားကြရမလို့ပဲဖုန်းတစ်လုံးရှိမယ်ဆိုရင်ကစားနိုင်တဲ့ online game လောင်းကစားမျိုးစုံကိုထိုင်းနဲ့မြန်မာလူငယ်တွေသာမကစီးပွားရေးသမားတွေပါအများအပြားကစားလာကြတာပါလူငယ်တွေကြားထဲမှာလည်းပျက်စီးမှုတွေဖြစ်လာပြီးလောင်းကစားမှုကြောင့်ဘဝပြတ်သွားတဲ့သူတွေရှိတယ်လို့ရာဇဝတ်မှုတွေလည်းနေဆက်မှာများများလာနေတာပါထိုင်းအစိုးရကတော့ online game တရားမဝင်ကစားနေသူတွေကစားဖို့ကြောညာပေးနေသူတွေလောင်းကစားရုံဖွင့်လုပ်တဲ့လုပ်ငန်းတွေကိုဥပဒေအရတားမြစ်ထားပြီးဖမ်းဆီးအရေးယူမှုတွေဇက်တိုက်ပြုလုပ်နေပါတယ်ကျမမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ